ဥရောပသမဂ္ဂနိုင်ငံတွေကြားကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးငွေကြေးထောက်ပံ့မှုဆန်ရပြည်လည်မှုမရနိုင်မဲ့ဖြစ်နေကြမှာပဲ။ဒီကာယောဂါဟာဤဥရောပသမဂ္ဂဆက်လက်ရှင်သန်ရေးအတွက်အန္တရာယ်ဖြစ်လာနေပြီလို့တန်တမန်တွေကရောလေလာသုံးသပ်သူတွေကပါပြောကြပါဗျ။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလက်ရှိဖြစ်ပွားနေတဲ့ဒီကာယောဂါတန်းကပြန်ပြီးနလန်းထူစေဖို့အရေးပေါ်ရန်ပုံငွေဖြစ်နဲ့ဒေါ်လာ981တန်းလောက်ချထားပေးဖို့ EU ခေါင်းဆောင်တွေကြားယာယီသဘောတူညီချက်ရခဲ့တာပါ။ဒါဟာဒီကာယောဂါတန်းအဆိုးအဆုံးခံရတဲ့အဖွဲ့ဝင်နိုင်ငံတွေကိုချက်ချင်းအကူအညီပေးဖို့ဖြစ်ပါတယ်။ဒါပေမဲ့ဒီကာယောဂါကြောင့်စီးပွားရေးရခတ်မှုရှိနေတာကိုဘလို့ကင်တွင်မဲဆိုတာနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေကြားပြည်လည်မှုမရနိုင်မဲဖြစ်နေပါတယ်။ဒါအပြင်လာမယ့်9နှစ်တာကာလအတွက် EU ရဲ့ဘတ်ဂျက်အသုံးစရိတ်ပါဝင်ဒေါ်လာ1ထရီလီယံကျော်စီးပွားရေးနှုန်းထလောင်းလုပ်ပေးမဲ့ရန်ပုံငွေနဲ့ပတ်သက်ပြီးလည်းဥရောပခေါင်းဆောင်တွေကြားပြည်ရဲ့သတင်းပတ်တွေတည်းမှာပဲဆွံ့နေရတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိအရေးပေါ်အကူအညီဘယ်လောက်ချထားပေးမယ်ဆိုတာကလွဲပြီးတခြားကိစ္စရပ်တွေအတွက်သဘောတူညီချက်မရနိုင်သေးဘူးလို့လေလာသူတွေကပြောပါတယ်။